ဘရောင်းတောင်ကျင်းနီစီမံကိန်းမှာဒေသခံနဲ့ကုမ္ပဏီကြားအငင်းပွားနေတဲ့ပြဿနာမှာအထူးကတော့မြေယာရော်ကြီးဖြစ်ပါတယ်ဒီပြဿနာအတွက်ဒေသခံနဲ့ကုမ္ပဏီပြောဆိုနေတာမှာလဲမတူညီတာတွေဖြစ်ပေါ်နေပါတယ်ဝမ်ပောင်ကုမ္ပဏီဘက်ကမြေယာရော်ကြီးတွေအားလုံးလိုလိုကိုပေးပြီးဖြစ်တယ်လို့ပြောခဲ့ပြီးဒေသခံတွေရဲ့အတန်ကိုလည်းနားထောင်ခဲ့ပါတယ်လို့ဆိုပါတယ်ဝမ်ပောင်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာဒေါင်ယင်ဖင်းပြောတာက
ကျွန်တော်တို့ကအင်းတို့က2014 15တောက်လျှောက်ပေါ့နော်ရွာကိုကွင်းစင်းပြီးတော့တဝူးချင်းတွေ့ဆုံမှုခဲ့ပါတယ်အတူရဲ့မကျေနပ်မှုတွေလိုအပ်ချက်တွေကျွန်တော်သွားနားထောင်မယ်မှားထားမယ်ပြီးလို့ရှိရင်ကုမ္ပဏီလူကြီးစီရောသက်ဆိုင်ရာဆိုရဌာနစီကိုကျွန်တော်သွားတင်ပြခဲ့တယ်အဲ့ဒါလည်းကျွန်တော်အတဏ္ဍဆုံးသူတို့ရဲ့စန္ဒပေါ့နော်နဲ့ကိုင်းညောင်ကျွန်တော်စူးစမ်းနေပါတယ်မြန်မာရောက်ချက်ထောက်ကြတဲ့လူကြလို့ရှိရင်ကိုတို့တော့တဖြည်းဖြည်းချင်းစာဝန်တွေရက်လက်ပြေလည်သွားပြီးနောက်ပြီးလို့ရှိရင်သူကအဲ့ဒီပိုင်းဆံနဲ့ယူပြီးတော့တခြားစီးပွားရေးလုပ်ငန်းနဲ့သွားပြီးတော့ချူချူစောစောနဲ့သွားလုပ်တဲ့ခါကြလို့ရှိရင်အရင်ထက်အရန်ချမ်းသာလာပြီ
မြန်မာရောက်ချက်ယူသွားသူတွေရရှိတဲ့ငွေကိုအရင်နှီးလုပ်ပြီးလုပ်ငန်းတွေလုပ်ကင်တာကြောင့်ချမ်းသာနေကြပြီလို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒေသခံတွေကတော့ကုမ္ပဏီအနေနဲ့လာရောက်ဆွေးနွေးပြောဆိုတာမျိုးမရှိသလိုရော်ကြီးယူသွားသူတော်တော်များများဟာလည်းမြေယာအရှုပ်ရှင်းရှိသူတွေဖြစ်ကြတယ်လို့ဆိုပါတယ်။တချို့ကတော့အာဏာပိုင်တွေနဲ့အဆင်ပြေသူတွေဖြစ်တယ်လို့ပြောပါတယ်။ဒေသခံတွေအဆိုအရကုမ္ပဏီနဲ့အတူတိုင်းအစိုးရအာဏာပိုင်တွေမြေစင်းဌာနကတာဝန်ရှိသူတချို့ပေါင်းပြီးလှုပ်ချင်တယ်လို့လုပ်နေကြတာလို့ဆိုပါတယ်။မိုးကြိုးပြင်းရွာသူမတ်တွတ်တွေဝင်းကအခုလို့ပြောပါတယ်။
ကျမအချိန်က၃နှစ်စာတိညာရောကြီးဆိုပြီးတော့2011ကကျမတို့ပေးတာ၃နှစ်စာတိညာရောကြီးဒုတိယအချိန်ကကျမတို့ဆန္ဒပြလိုက်တဲ့ခါကျဒုတိယအချိန်ညရာရောကြီးဆိုပြီးတော့၁၀သိန်းပေးတာတတိယအချိန်ကညရာခပန့်ကြီးဆိုပြီးတော့၈သိန်းပေးတာမိသန်လေး၈သိန်းနဲ့ဘွားအတွက်အမခံချက်မရှိတဲ့အတွက်ကျမတို့လောကမယူနိုင်ဘူးတကယ်တကယ်အတွက်ကြည့်မယ်ဆိုရင်ကျမတို့ကတစ်နှစ်ကိုအများကြီးပဲရတာကျမတို့ညရာမျိုးမကြတော့မကြဖြစ်တဲ့အတွက်ကြောင့်မို့လို့စိုက်တဲ့ဒီနှံမနဲ့ညမုံရမျိုးကိုရောင်းတဲ့အခါအားလုံးဟာအဆင်ပြေတဲ့အတွက်ကြောင့်မို့လို့တစ်နှစ်ကိုကျမတို့ကစက်ချီရနေတာအဲကြောင့်ကျမတို့ကမပေးနိုင်ဘူးမရောင်းနိုင်ဘူးဒီလေးနဲ့
အခုတော့ညရာတွေအသိခံရတာလဲနှစ်နဲ့ချီကြာလာပြီဖြစ်တယ်လို့မတရားအသိခံမှုအတွက်အချိန်ချင်းဆန္ဒပြခဲ့တာကြောင့်တရားမဝင်ဆန္ဒထုတ်ဖော်မှုနဲ့အချိန်ချင်းအရေးယူခံရပါတယ်။အလေရောရွာသူမဆန္ဒပြောပြတာကတော့
ဒီနေ့ရောဒီတောင်းနဲ့ပေါ်ဆိုင်ပြုတ်ွေးမရလို့လေဒီနေ့ရောဒီတောင်းနဲ့အကျဉ်းကြီးတောင်းနဲ့တောင်းပေမဲ့ကိုယ်ပိုင်နဲ့ဝမ်ပါကော်မတီကတက်ဆုံပြီးတော့ညှိနှိုင်းပေးတာမျိုးမရှိဘဲနဲ့ဒီလုံလေးအရာတွေနဲ့ပိတ်ဆို့တယ်အဲဒါကြောင့်ကျမတို့ကဒီဆန္ဒလည်းပြရတယ်အကျဉ်းစားရတယ်အဲဒါကြောင့်ကျမတို့ကပုံမှန်ဆက်ဆက်တက်တာပါပဲကျန်တဲ့လူတွေကလည်းအဲ့လိုပဲပုံမှန်ဆက်ဆက်ပါသူကဒီမှဲတွေပေါ့နော်သွားတဲ့လူကလူ60တော့65ရောက်66ပါအဲ့လိုလိုနဲ့ပြီးတော့ဒီနာမည်ပေါ့အဓိကတော့ခေါင်းဆောင်မိလုပ်တဲ့တော်မတို့တို့ဒေါ်ဆန္ဒတို့ပေါ့နော်ဒေါ်ဆန္ဒတို့ကိုဝင်းကျော်တို့အဲ့လိုမျိုးပေါ့နာမည်တွေတက်ပြီးတော့ဟိုလူပေါင်း60လောက်ကျော်ပေါ့နော်65ရောက်60ပေါ့အဲ့လိုမျိုးတွေသူကတခါလဲပုံမှန်တက်ပြီးတော့တရားခွဲတာလည်းရှိတယ်ဒီအရင်နှစ်တရားလဲကျမတို့ပုံမှန်တွေအများကြီးပဲတက်ဆန္ဒထားတာရှိတယ
်ပုံမှန် session နဲ့၄ချိန်အေးယူခံထားတဲ့သူမဆန္ဒပြောပြတာပါအခုလိုဝမ်ပောင်ကုမ္ပဏီနဲ့ဒေသခံတွေကြားဖြစ်ပျက်နေတဲ့ပြဿနာတွေကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့တဲ့အဖွဲ့မှပါဝင်သူပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတော့ပြဿနာရဲ့အဓိကအကြောင်းဟာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစဉ်ခံစားတိုင်းအကောင့်ထဲပေါ်ဆောင်ရွက်ပေးခြင်းမရှိတာဖြစ်တယ်လို့ဆိုပါတယ်
။ကျွန်တော်ပြန်ပြီးကြည့်ရတဲ့လောက်ကတော့ဒီနေ့ဒီချိန်ထိကော်မရှင်ရဲ့အစဉ်ခံစားမှုပေါ့နော်အပြစ်ဝလိုက်နာဆောင်ရွက်တာလည်းကျွန်တော်တို့လည်းမတွေ့ရသေးဘူး။အဲ့တော့ဒီကနေ့မှဆိုလို့ရှိရင်ဒီဒေသခံပြည်သူလူထုတွေကလည်းဒီကော်မရှင်ရဲ့အစီရင်ခံစာကိုပဲခြင်ခါပြီးတော့အစီရင်ခံစာမှာပါတဲ့အတိုင်းနဲ့ဆောင်ရွက်ပေးပါလို့သူတို့ကဒီလိုပဲပြောနေကြတယ်။အဲ့တော့ဒီအကောင့်ထဲပေါ်ပေးရမယ့်ကော်မတီအနေနဲ့ရောဒီကတာဝန်ရှိတဲ့ပုဂ္ဂိုလ်ကြီးအနေနဲ့ရောဒီဟာရဲ့အပေါ်မှာအပြစ်ဝအကောင့်ထဲပေါ်ထားတာကိုကျွန်တော်တို့မတွေ့ရဘူး။အဲ့တော့ဒီနှစ်ခုကတော့ဒေသခံပြည်သူလူထုတွေနဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်များနဲ့ကုမ္ပဏီရဲ့ကြားထဲမှာတော့ခွာခြားနေကြတာနဲ့ဒီနေ့ဖြစ်နေတဲ့ပြဿနာရဲ့အရင်းအမြစ်ကတော့ဒါပါပဲရှင
့်။ဒေါခင်ဆန်းလိုင်ပြောပြသွားတာပါ။ဒီအချက်ပြင်ကုမ္ပဏီနဲ့ဒေသခံတွေကြားကြောင်ဝင်ဆောင်ရွက်ပေးနေတဲ့အဖွဲ့တွေအားလဲကုမ္ပဏီလိုချင်တာကိုပဲမဖြစ်ဖြစ်အောင်ဆောင်ရွက်ပေးနေတဲ့ပုံစံမျိုးတွေတွေ့မြင်နေရတယ်လို့ဒေါခင်ဆန်းလိုင်ကပြောပါတယ်။ဝမ်ပောင်ကုမ္ပဏီကတော့နိုင်ငံသားယင်းနှမြုံနှံမှုတွေကိုဥပဒေနဲ့အညီသာလှုပ်ဆောင်ပြီးသူတို့ကတော့ဥပဒေအတိုင်းဆောင်ရွက်နေပါတယ်လို့ပြောပါတယ်။
အရင်ဖြစ်ပြီးအခုဖြစ်ပြီးနောက်ဆိုရင်ဖြစ်ပြီးပေါ့နော်အဲ့ဒါဒီမန်ကိန်းအကြီးအကျယ်တစ်ခုလုပ်မယ်ဆိုရင်တော့ဝုပဒေနဲ့ကိုင်းနေအောင်လုပ်တာလေဟုတ်တယ်မလားစာချုပ်နဲ့နှုတ်တစ်ဖက်ဝုပဒေနဲ့
လုံးဝကိုင်းညောင်စာချုပ်ချုပ်တဲ့စာချုပ်စဉ်ဥပဒေတိုင်းမဲ့တော်အားမှာပဲဒါကတော့ဝမ်ပုံးကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာတောင်ရင်ဖင်းပြောပြသွားတာပါနိုင်ငံခြားချင်းနှိမ့်ညွှန်းနိုင်မှုတွေမှာအစိုးရနဲ့ကုမ္ပဏီများစာချုပ်ချုပ်ဆိုရမှာဘယ်လိုပုံစံမျိုးချုပ်ဆိုထားတယ်လဲဘယ်အချက်တွေပါတယ်လဲဆိုတာကတော့ဒေသခံတွေလည်းမသိဘယ်သူမှမသိတဲ့အချက်ပေါင်းများစွာရှိနေပြီးစာ ယောကြီးပေးရနိုင်တယ်လဲဆိုတာကတော့ဘယ်သူမှမသိဖြစ်နေတာအမှန်ပါခင်ဗျာThank you.